ုတ်ကဲ့ပမခဒေါက်တာမြတ်တီတာခင်ဗျာအမျိုးသမီးတွေအနေနဲ့ကိုဝင်ဆောင်စင်မှာဒီအနေထိုင်နဲ့ပတ်သက်ပြီးတော့ဆောင်ရံရှောင်ရံတွေပြောခဲ့တဲ့နေရာမှာပြီးခဲ့တဲ့တစ်ခေါက်တုန်းကခါးနဲ့စီးကုံစီးဆက်နာတာနောက်သွေးပြန့်တာနဲတာကြောင့်မလို့ကလေးအတွက်သွေးပို့မှုကိုထိခိုက်စေနိုင်တာတချို့ကိုပြောခဲ့ကြတယ်ပေါ့ဆရာမနော်ဒီတစ်ခေါက်တော့ဒီသွေးပို့မှုပြဿနာကြောင့်ကလေးရောမိခင်ကိုပါထိခိုက်နေတဲ့အနေအထားတွေကိုဆက်ပြောကြအောင်ဆရာမရင
်အဲ့လက်အနေအထားပေါ့အဲ့လက်အနေအထားကြတော့ဒီအထူးသဖြင့်ကိုဝင်ငါးလကျော်သွားရင်တအိမ်ကလည်းချက်အချက်ပြီးတော့ရောက်လာပြီပေါ့ကလေးရောတအိမ်ရောပေါင်းပြီးတော့နောက်ပဲကျော်ရိုးရဲ့ရှိမှရှိရဲ့ဒီသွေးပြန့်ကျော်ရဲ့သွေးလျှော့ကျော်ရဲ့ရှိရဲ့ကြီးဆုံးသွေးကျော်ကြီးပေါ့အဲ့ဒီသွေးပြန့်ကျော်နဲ့သွေးလျှော့ကျော်ကလေးနဲ့တအိမ်ကဖိတာပေါ့ဒီကသွေးလွတ်ကြောရဲ့နံရံကထူရဆရာရဲ့သွေးပြန့်ကြောရဲ့နံရံပါပါလေးရဲ့ဖိလိုက်တော့ပြားသွားတာပေါ့ပြားသွားတဲ့ခါကျတော့မတက်ရလို့ထိုင်လို့ခြေောက်ကသွေးမပြန့်နိုင်တယ်လို့ပဲခြေောက်အောက်ပိုင်းကသွေးကမပြန့်နိုင်ဘူးအဲ့လည်းအဲ့လိုသွေးမပြန့်နိုင်တာပူဆူတာပေါ့နှလုံးကိုသွေးရောက်တာနေတယ်သွေးပြန့်ထွက်တာလည်းနေတယ်သွေးပေါင်ကျတယ်ခလိရှိသူသွားတာနေတယ်ဒါမှမဟုတ်ပလက်လုံးဝမအိပ်တဲ့ကိုဝင်တယ်
ရဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီသွေးပြန့်မှုနေတာကြောင့်နောက်ထပ်ပြဿနာတက်เสียရောရှိသေးလား
ကျမတို့မွေးဖွားနေတဲ့ကာလမှာတော့ပြက်လက်အနေထားနဲ့မမွေးစီချင်ဘူးအဲ့လိုမွေးလိုက်ရင်ခလေးစီတွေးသွားတွေးလာကျသွားတဲ့အကြောင်းမလို့နာရီပိုင်းမိနစ်ပိုင်းအတွင်းမှာခလေးကမွန်းသွားတက်ပါတယ်ဒါကြောင့်ကျမတို့မွေးရအောင်မှာနှာခေါင်းရင်းကိုထောင်ထောင်လေးပေါ့ထားတယ်ဘုံမဟုတ်ဆိုလို့ရှိရင်ကြိုက်တဲ့ position မှာပြက်လက်နေထားတော့မဟုတ်ဘူးမွေးကြတော့ဥမာခွဲပြီးမွေးမယ်ဆိုရင်တော့မှခွဲတဲ့အချိန်မှာပြက်လက်ဆန့်ဆန့်မထားပါဘူးဘယ်ဘက်ကို55 degree လောက်ပြေဖို့ကိုထောင်းထားပြရပါတယ်ဒါမှကျောစစ်ရိုးပေါ်တက်တဲ့ဖိအားမရောက်ဘူးပေါ့နော်အဲ့လိုပက်လက်ကြီးတက်တဲ့ဆိုင်ရင်ခုနသွေးပောင်ကျတဲ့အချိန်မှာခါးစစ်ရိုးကိုထုံသေးထိုးတဲ့အချိန်နဲ့တိုက်ဆိုင်သွားပြီးရင်သွေးပောင်ဘုံနဲ့ပြုတ်ကြရင်နှလုံးကုန်ချက်သွားတတ်ပါတယ်ဒါကြောင့်မို့လို့အဲ့ဒါတွေသိအရေးဖြစ်ပါတယ်အဲ့တော့ပက်လက်အနေထားနဲ့ရတော့ဘုံကမနေသင့်ပါဘူးအဲ့ပလက်အနေထားကိုလည်းပြီးခင်ကရေလို့ရှိရင်အသက်ရှူရလဲကြက်ပါတယ်သူတို့ကသူတို့မနေနိုင်ကြဘူးပေါ့နော်ဒါပေမဲ့တစ်ခါတစ်ခါကြတော့လေနေပါများရင်သူ့ဟာသူနေလို့ရောရလာတယ်ရလာပြီးတော့သူပလက်နေကြတယ်အသက်ရှင်ချက်တော့ချက်သေးဒါပေမဲ့ကျွန်မပလက်နေပါလို့လို့ပြောလို့ရှိရင်ကကျွန်မကလေးကပြီးဆောင်အိတ်လို့ရှိရင်လည်းကလေးကအရင်ကန်လာလေတဲ့သူပြီးဆောင်အိတ်ရင်လည်းကလေးကိုဖိမိမှာဆိုရေသူနာလို့လားမသိအရင်ကန်နေလေတဲ့ကြောင့်ကလေးဖိမိမှာဆိုလို့ကျမပဲအပင်မှန်းခံပြီးပက်လက်အိတ်တယ်တဲ့ဆိုတော့သူတို့တွေ့တာပြီးဆောင်အိတ်လိုက်တော့ဘိုင်းနိုင်ရနဲ့ကျမ်းမြင်နဲ့ထိတဲ့နောက်ကြတဲ့နဲ့ထိတယ်ထိတော့ကလေးတူတာကိုသူသိတယ်ပက်လက်အိတ်ရင်တော့ပက်လက်မှာကလေးကတူးနေပြီမဲ့လေမသိပက်လက်အနေထားနဲ့ပဲအိတ်တယ်ဒါပေမဲ့အဲ့ဒါဒီကလေးတွေဆိုးကျိုးကိုဖြစ်စေတယ်ဒါကြောင့်ကျမဒီအချက်ကိုလေးနဲ့ထားပြီးပြောချင်တာပါ။ကိုကလေးကိုတွေးသားပြီလားကောင်းပြီရှင်လေး။ကလေးကိုကြည့်ခွာစီခြင်းနဲ့ကိုစားသမားတော့အစာအာဟာရအလုံးကြီးတွေးကြရတဲ့အနေနဲ့ဆင့်ကလေးရှိရင်များများရောက်စီခြင်းနဲ့ဆိုရင်ပလက်အိတ်ချင်းကိုရှောင်ပါ၊ကြာကြာထိုင်ခြင်းကိုရှောင်ပါ၊ကြာကြာရက်ချင်းကိုရှောင်ပါ။လမ်းလျှောက်ပြီးတော့ရပါတယ
်။ဟုတ်ကဲ့ဒါအပြင်နောက်ထပ်မိခင်အတွက်ပြဿနာရောရှိနေသေးလား
။ပလက်အိတ်တွေကြာကြာထိုင်နေ၊ကြာကြာရှောင်နေခြေတလုံးမှာတွေးအိုင်ပါတယ်။အိုင်နဲ့တွေးတွေကဘာတွေလဲဆိုတော့အောက်ဆီဂျင်များတဲ့တွေးတွေကသွေးလျှော့ကြနေပေါ်မှာသွေးပြန့်ကြွားနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်တွေသွေးညစ်တရားနှလုံးကိုပြန်လာပြန်လာဖို့သွေးညစ်တရားမပြန်လာနိုင်တော့ကြာတော့ခြေစလုံးထဲမှာသွေးညစ်တရားများလာတယ်များလာတဲ့အခါမှာကျွတ်တက်တယ်ဆိုတဲ့ဟာဖြစ်လာပါတယ်ဟောကျွတ်တက်တယ်ဆိုတာတချို့ကလေအယူရက်နေလို့ကန်ဆန်နေလို့လည်းပြောပါတယ်ဒါပေမဲ့အဓိကကတော့အောက်ဆီဂျင်နေတဲ့သွေးကြီးအိုင်နေတဲ့အတွက်ကြောင့်မလို့ကျွတ်တက်တာပါ
ဟုတ်ကဲ့ဒီကျွတ်တက်တာအတွက်ကာကွယ်ဖို့ဆိုလို့ရှိရင်
ခြေစလုံးကျွတ်သားကိုကျင်းလိုက်ရမယ်လုံးညင်မလဲဆိုရင်ခြေမျက်စိကနေစပြီးခြေပြားခြေဖွားကိုအပေါ်ကတင်လိုက်ရင်ခြေစလုံးထဲမှာရှိတဲ့ဟိုချက်သားကြီးကသွေးတော့ကိုညှစ်လိုက်တယ်လို့ရှိပြီးသွေးညစ်တရားအပေါ်တက်သွားပါတယ်။အဲဒီခြေမျက်စိကနေစပြီးတော့ခြေဖွားလေးကိုကော့လိုက်ကုတ်လိုက်အဆုံးဆုံးဆုံးရောက်တဲ့အချိန်ကော့အဆုံးဆုံးဆုံးရောက်တဲ့အချိန်ကုတ်အဲဒီလိုချင်ကလေးလုံလိုက်ရင်ကိုပဲဖြတ်တက်တာကြောက်သွားပါတယ်။အဲ့ဒါပြင်ဖော်လာရောက်တာလေးရော့ပါတယ်။ကိုဝင်းတွေရဲ့80ရာခိုင်နှုန်းကခြေစလုံးဖော်လာရောက်တာရှိပါတယ်။
ဟုတ်ကဲ့ဆရာမအဲ့တော့ဒီကိုဝင်ဆောင်စင်ပါပေါ့နော်ကြာကြာထိုင်တာတို့ထတာတို့ဒီကြာကြာပက်လက်အိတ်တာတို့ပေါ့နော်အဲ့ဒါတွေမလုပ်တာအပြင်ဆရာမရေတခြားအရေးကြီးတဲ့ချက်ကိုရှိအောင်မလား
တော်တော်များများဖြစ်လိရှိတာကအ내အိတ်ရထားရင်လက်ကလေးတွေလက်ဖွာလေးတွေတင်းနေရှစ်ဖွာလေးတွေလည်းတင်းနေကြင်မောဆင်းလိုက်ရင်ခြေောက်ကိုမြင်လိုက်ရင်တင်းနေရတဲ့ကြောင့်မလို့ကျင်းနေအဆက်လေးတွေလည်းနာသလိုပဲဆိုရက်ဒါခဏခဏဖြစ်ပါတယ်တင်းမဲ့အဆင်တွန်သွားပြီးတချို့ဆိုထုံနေခြင်းနဲ့အဖြစ်ပြောတတ်ပါတယ်ဆိုတော့အဲ့ဒါလေးဘာကြောင့်ဖြစ်တာလဲလို့ဆိုလို့ရှိရင်ခန္ဓာကိုယ်ထဲမှာကိုယ်ဝင်ရှိပြီဆိုရင်စုစုပေါင်းတွေးတာပုံမှန်ကိုယ်ဝင်မရှိတဲ့လူက5လီတာဆိုလီတာပြည့်5ဗလင်းစာလောက်ရှိရင်ကိုယ်ဝင်တွေက ဒီကြာဖြစ်ပြီးတာ70ဒီကြာအထိရှိတယ်။အဲ့ကိုယ်နဲ့ရဖောင်းကားလာတတ်တယ်။အဲ့ဒီဖောလာတော့မဟုတ်ဘူးပေါ့။သူ့ရဲ့ဖောလူများလာတာပေါ့။အဲ့လိုဖောင်းကားလာတဲ့အခါမှာကျန်တဲ့ခန္ဓာကိုယ်အစိပ်ပိုင်းတွေကတော့ဖောင်းလို့ရတယ်။အဲ့ဒီလက်မှာဆိုရင်လက်ကောက်ဝင်လာလိမ့်မှာပေါ့။လက်တုံးလုံးကြာလောက်ရှိရရွတ်ကြာရပတ်ထားတယ်။ဖုန်ကြီးလကောက်မယ်၊ချင်းမျက်စိနားမှာလည်းလက်တုံးလုံး အဲ့တော့မှမရှိရဘူးနော်သွေးလိုကြောသွေးပြန်ကြောအာယုံကြောလို့ဖြစ်နေတာပေါ့သွေးလိုကြောကိုဖြစ်တော့နေရန်ထူတော့ခတ်နိုင်တယ်သွေးပြန်ကြောကြတော့နေရန်မထူတော့ဖြစ်လိုက်တာနဲ့လက်ကိုကျိုးချတာလို့ဖြစ်သွားတယ်လက်ကလှုပ်ရှားနေတဲ့အခါမှာလက်ရဲ့ကတားညှက်ထုတ်တဲ့အားနဲ့သွေးလက်ပမှန်နေတော့လေအဲ့နေတဲ့အချိန်မှာလက်ကငြိမ်နေတဲ့အချိန်မှာအဲ့မှာသွေးလက်ပမှန်မမှန်တော့ဘဲနဲ့ခုနခြေတလုံးသွ
အနိုင်ဖို့အတွက်ဆိုရော
ဟိုချုံမနိုင်ကြတယ်လို့မျိုးလက်ချောင်းလေးတွေကစားလိုက်နေခြေပေါ်အားကိုလည်းငါချင်းမျက်စိရနေကစားလိုက်နေဆိုရင်အဲ့တင်းလာလေးကခဏလေးနဲ့ရောသွားပြန်တယ်အဲ့တော့မနေ့အိယာထားမှဖြစ်တယ်မင်းမြင်လာရင်ခေါင်းလာတယ်ပေါ့အဲ့မှာဖိရဖိအားတိတ်များလို့အာယုံရောတွေကပါဖိမိရင်တော့ထုံနေခြင်းတွေပါဖြစ်လာတတ်ပါတယ်အဲ့ကြိုင်လူကစီဂျူချောင်းလားဘာချောင်းလေးဆိုစိတ်တွေပူလာတယ်နော်တကယ်တော့ဒီလိုလေအဲ့ချိန်မှာတော့စိတ်ရှိဆက်စီရတယ်ပေါ့လေဒါပေမဲ့လေအကြည့်ကြတော့ဒီဖြစ်အားကြောင့်မလို့ဖြစ်တာပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ